အပတ်က2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်နိုင်ရေးအတွက်လွှတ်တော်အတွင်းကုသလေတွေအပြန်အလှန်ဆွေးနွေးညှင်းခုမှုတွေလုပ်ခဲ့ကြပါတယ်။အဲ့ဒီနောက်မဲခွဲကြရမှာတော့တင်ပြလာတဲ့ပြင်ဆင်ချက်အလုံးလိုလိုကို25ရာခိုင်နှုန်းသောတပ်မတော်သားကုသလေ166ဦးရဲ့တညီတညွတ်ထဲကန့်ကွက်ချက်များနဲ့ရှုံ့နှိမ်ခဲ့ရပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေထဲကပုံမှန်436ကာကြီး436ခါခွေးလို့ပုံမှန်မျိုးတွေနဲ့မကဘဲ Federal ပြည်ထောင်စုတည်ထောင်နိုင်ရေးအတွက်အရေးကြီးတယ်လို့ပြောဆိုနေကြတဲ့ပုံမှန်261 262နဲ့264စတာတွေပြင်ဆင်ရေးရလဲလွှတ်တော်တွေမှာအရေးနှိမ်ခဲ့တာဖြစ်ပါတယ်။ဒီအခြေအနေတွေကပြည်တွင်းငြိမ်းချမ်းရေးနဲ့အလှမ်းဝေးတော့မှာလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။ဒါပေမဲ့ဇူလိုင်လ4ရက်နေ့ကချင်းမိုင်မြို့တိုင်းရင်းသားလက်နက်ကိုင်တွေရဲ့အစစ်မြင့်ကိုယ်စားလှယ်တွေအဖွဲ့နဲ့တွေ့ဆုံခဲ့တဲ့ပြည်ထောင်စုဝန်ကြီးဦးအောင်မင်းကတော့တပြည်လုံးအပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးနိုင်ဖို့တကားတစ်ချက်ဖွင့်လှစ်နိုင်ခဲ့ပြီလို့နှစ်ရက်ကြာအစည်းအဝေးအပြီးမှာပြောခဲ့ပါတယ်
။ကျွန်တော်တို့က NCA လက်မှတ်ရေးထိုးဖို့အတွက်တကားတစ်ချက်ဖွင့်လိုက်ရနိုင်ပြီပေါ့။ဒါဆို NCA ထိုးဖို့ကျွန်တော်ကဆုံးဖြတ်ထားတယ်။ဒါမဲ့ကြားထဲမှာတော့ကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးဖို့ရှိတယ်။ DST ဖွဲ့ကိုကျွန်တော်ရန်ကုန်ဖိတ်မယ်။ဖိတ်ပြီးတော့ရန်ကုန်မှာဆွေးနွေးမယ်။ဒါကတော့အခုအဆင့်အဆင့်တက်သွားပြီလို့ကျွန်တော်ပြောလို့ရပါဘူ
း။တကားတစ်ချက်ဖွင့်လှစ်နိုင်တဲ့ဆိုတာဟာတစုံလုံးဖွင့်တာမဟုတ်သေးတာကြောင့်စိတ်မချရသေးလို့ဝေဖန်သူတွေရှိပါတယ်။တကယ်ကတိုင်းရင်းသားတွေရဲ့လော်ကီလာညီလာခံကတပြည်လုံးအပြစ်ခတ်ရဆဲရေးဥပဒေကြမ်းတဲ့ကအချက်12ချက်ကိုပြင်ဆင်ရေးကိစ္စမှာလဲအစိုးရဘက်ကလိုလိုချင်ချင်မရှိတာကြောင့်စိုးရိမ်စရာအခြေအနေတွေဖြစ်ပေါ်နေပါတယ်။ဇူလိုင်လ4ရက်နေ့ကပြီးဆုံးသွားခဲ့တဲ့အစည်းအဝေးမှာရက်လက်တစုံတရာထွက်ခဲ့တာမဟုတ်ဘဲဆက်လက်ဆွေးနွေးဖို့သာသဘောတူညီခဲ့ကြတာပါ။ပထမပိုင်းကဝန်ကြီးဦးအောင်မင်းကိုတိုင်လော်ကီလာဆုံးဖြတ်ချက်ကိုအစည်းအဝေးမှတ်တမ်းမှာပဲထားဖို့ပြောခဲ့ပါတယ်။အခုနောက်ဆုံးနှစ်ရက်ကြာအစည်းအဝေးအပြီးမှလည်းဒီအချက်ဟာလည်းဆွေးနွေးလို့မပြည့်ပြတ်သေးပဲဆက်ပြီးဆွေးနွေးရအောင်မှဖြစ်နေပါတယ်။တိုင်းရင်းသားဒီဘက်ကပြောရေးစုခွင့်ရှိသူဥပူစင်ကျုံအခုလိုပြောပြပါတယ်
။ဒါကျွန်တော်ဆက်လက်ဆွေးနွေးပြီးတော့မှကျွန်တော်လှုပ်ဆောင်သွားမယ်အပိုင်းဖြစ်တဲ့အတွက်ကြောင့်မလို့ဒါကျွန်တော်တို့အောင်မင်းစွာကြော်လောသွားနိုင်တယ်ဆိုတဲ့ဟိုအနေထားမျိုးတို့လည်းကျွန်တော်ပြောလို့မရပါဘူး။ဒါတွေကလိုရဲ့လိုရဲ့တလို့ကျွန်တော်ဆက်လက်ဆွေးနွေးတဲ့နေရာမှာကျွန်တော်တို့ပြန်ပြီးတော့မှကြည့်ပြီးတော့မှလောက်ဆောင်တော့မှဖြစ်ပါတယ်
။နောက်တစ်ခုကတော့တိုင်းရင်းသားတွေနဲ့ဥအောင်မင်းအဖွဲ့တွစ်ဆုံပွဲမှာတပ်ဖက်ကပုံကူများပါဝင်ခြင်းမရှိတဲ့အပေါ်မှာဝေဖန်သူတွေစိုးရိမ်နေကြပါတယ်။ဘာကြောင့်လဲဆိုတော့အစိုးရနဲ့ဆွေးနွေးသဘောတူညီချက်အားလုံးကိုတပ်ဖက်ကသဘောတူတာမဟုတ်လို့ဖြစ်ပါတယ်။ဒီအတွက်အတွေ့အကြုံတွေလည်းအများကြီးရှိခဲ့ပါတယ်အထင်ရှားဆုံးဥပမာအနေနဲ့ကတော့ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကစတင်ဖြစ်ပွားတဲ့အစိုးရတပ်တွေနဲ့ DGB တိုက်ပွဲတွေမှာအပြစ်ခတ်ရဆဲဖို့အတွက်အစိုးရဘက်နဲ့ DGB ဆွေးနွေးခဲ့ပေမဲ့တပ်ဖက်ကဆက်ပြီးတိုက်နေတာဖြစ်တယ်လို့စွပ်စွဲချက်တွေရှိပါတယ် DGB ထောက်လှမ်းရေးမှူး SO32 ကအခုလိုပြောပါတယ်
ကျွန်တော်မနေ့တော့အစိုးရကကျွန်တော်တို့နဲ့ဆွေးနွေးဖို့ပြောတယ်အဲ့ဒါကျွန်တော်တို့ရဲ့ကွန်ကရစ်စစ်ဆေးရေးရုပ်ဘူးမူဒေါ်တီယန်နီကဒီကွန်ကရစ်ခရဲ့ရုပ်ကိုသူတွားပြီးတော့ဆွေးနွေးတဲ့ဒီလာဖို့ဖွင့်ပြပါလို့သူကျွန်တော်တို့ပြောတယ်ကျွန်တော်တို့ DKBA ကသူတို့ကိုရုပ်ရုပ်ကြီးကြီးနဲ့ကျွန်တော်တို့ကသူတို့ကိုဖွင့်ပြလိုက်တယ်ဒါသူတို့ပြောတာကမှားပါတယ်ဘယ်လိုပြောလဲဆိုတော့ပြည်သူကဒီလာကြောက်ပြည်သူရဲ့ဟိုစီပွားရေးလာကြောက်ဖြစ်တယ်အဲ့ဒီအတွက်ကြောင့်ကျွန်တော်တို့လည်းပြပြီးဖွင့်တယ်ကျွန်တော်တို့ကသိတယ်ဒီမနေ့ဆိုတော့တက်ပွဲဖြစ်မယ်ဆိုတော့ကျွန်တော်တို့သိတယ်အဲ့ဒါကြောင့်ကျွန်တော်တို့ဒီလာဟောကိုဟိုယာယီခဏကျွန်တော်တို့ဖိတ်ထားတယ်တက်ပွဲဖြစ်လို့ရှိပြည်သူလူထုကိုထိခိုက်မှာဆိုလို့ကျွန်တော်တို့ကဟိုခဏယာယီဖိတ်ထားတာပဲရှိတယ်အခုကကျွန်တော်တို့ဖွင့်တာ ਨੇ ဟို9မိနစ်10မိနစ်လောက်ပဲရှိတယ်ပြည်သူကားနေမောလာတဲ့ကားတွေကျွန်တော်တို့စီရောက်လဲရောက်သူတို့လည်းပြအောင်ဒါကကျွန်တော်တို့ကိုပြစ်တာမဟုတ်ဘူးဒါပြည်သူကိုတတ်တတ်နဲ့ပြစ်နေတာပဲကျွန်တော်တို့အဲ့လိုစတဲ့
တကယ်တော့ဒီတိုက်ပွဲတွေဟာစီးပွားရေးလောက်ွက်တွေနဲ့ဆက်ဆက်ဖြစ်ပေါ်နေတာပါလက်ရှိအနေနဲ့ DGBA နဲ့တိုက်ပွဲဖြစ်နေသလိုဖားကန်က KIO နဲ့တိုက်ပွဲတွေဟာလည်းစီးပွားရေးအကွင်းအကွက်တွေလူတဲ့တိုက်ပွဲတွေဖြစ်တယ်လို့ဝေဖန်သူတွေကပြောပါတယ်ဒါကြောင့်ငင်းရင်းနဲ့ပတ်သက်တဲ့ဆွေးနွေးပွဲတိုင်းမှာတပ်မတော်ပါဝင်ရေးဟာအရေးကြီးတယ်လို့သုံးသပ်နေကြပါတယ်ဒါပြင်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဟာနောင်တက်လာမဲ့တမရနဲ့တမရခေါင်းဆောင်တို့ရဲ့ဆက်ဆံရေးအရေးကြီးတာကိုမီးမောင်းထိုးပြနေတယ်လို့ထောက်ပြသူတွေရှိပါတယ်။ရှမ်းဒီမိုကရက်တစ်ပါတီကလွှတ်တော်ကိုယ်စားလှယ်ဦးရဲထွန်းရဲ့အမြင်ကတော့
ဒီငင်းငိုင်းနိုင်ငံရေးဆွေးနွေးပွဲတွေမှာ တက်မတော်ကသဘောတူဖို့တော့လိုတယ်သဘောပေါက်ဖို့ပေါ့ဗျာသဘောတူဖို့ဆိုတာသဘောပေါက်ဖို့နားလည်ဖို့ပေါ့နော်ကျွန်တော်တို့ကဖက်ဒရယ်စနစ်ဆိုတာခွဲထွက်ရေးမဟုတ်ဘူးဖက်ဒရယ်စနစ်ပေးခြင်းအပြင်ကျွန်တော်တို့ကပို့ပြီးတော့တိုင်းပြည်ကြီးပွားချမ်းသာဖို့ပို့ပြီးတော့ကျွန်တော်တို့တည်ငြိမ်ဖို့ဆိုတဲ့ဟာတွေကိုသဘောပေါက်အောင်အဲ့ဒီနောင်တက်လာမဲ့သမရာကစီယုံကောင်းဆောင်နိုင်စွမ်းဟောပြောပြီးတော့သူဒီတက်မတော်ကိုစီယုံနိုင်စွမ်းရှိရမယ်အဲ့ဒါလို့လုံနိုင်မှသာလဲကျွန်တော်တို့ကဒီညီညွတ်တဲ့အဲဒီကျွန်တော်ငញ្ញမ်းရေးအဲသဘောတူညီချက်နဲ့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအချောချောမွေ့မွေ့ဖြစ်လိမ့်မယ
်2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးဟာနောင်တက်လာတဲ့အစိုးရနဲ့တက်မတော်ခေါင်းဆောင်တွေပေါ်မှာမူတည်နေတယ်လို့ပြောသွားတာပါနောက်တစ်ခုကတော့ပြည်သူကိုဗဟိုပြုတဲ့အစိုးရပြည်သူကိုကာကွယ်စောင့်ရှောက်မဲ့တက်မတော်ဆိုရင်ပြည်သူအတန်ကိုမလွဲမသွေနားထောင်ကြမှာဖြစ်တယ်လို့ပြောဆိုနေတာလည်းရှိပါတယ်ပြီးခဲ့တဲ့ဇူလိုင်လ9ရက်နေ့ကတော့သမရဦးသိန်းစိန်ရဲ့တိုင်းပြည်ကိုပြောတဲ့မိန်ကွန်းမှာတပြည်လုံးအပြစ်ခတ်ရစဲရေးစာချုပ်ကိုရွေးကောက်ပွဲမတိုင်ခင်လက်မှတ်ရေးထိုးဖို့ကြိုးပမ်းနေတယ်လို့ပြောသွားပါတယ်ဒီပြောဆိုချက်နဲ့ပတ်သက်ပြီးလက်နက်ကင်တိုင်းရင်းသားအဖွဲ့တွေကပြောတာကတော့စောက်ဖြစ်မှကြောင်းတကာပါလို့ဝေဖန်နေကြပါတယ်လက်ရှိမှာတော့မြန်မာနိုင်ငံမှာ2008ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပြင်ဆင်ရေးနဲ့အတူတပြည်လုံးငြိမ်းချမ်းရေးရဖို့ဆိုတဲ့အခြေအနေတွေကတော့ဟိုးအဝေးမှာမှိုင်းပြပြမှုန်ရည်ရည်သာရှိနေပါသေးကြောင်းပြောဆိုနေကြပါတယ်ခင်ဗျာ